ပွင့်လင်းလွတ်လပ်ပြီးတော့မူမတူရှင်တွဲမှုကိုလက်ခံတဲ့သတင်းမီဒီယာတွေအနေနဲ့လုံခြုံတဲ့ဝင်းကျင်မှာအကြောက်တရားကင်းရှင်းစွာနဲ့သတင်းတွေကိုထုတ်ပြန်နိုင်ရမယ်လို့ဒီကနေ့ကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းမှာသတင်းတော်82ယောက်အသက်ခံခဲ့ရပြီးတော့826ယောက်ဖမ်းဆီးခံခဲ့ရတဲ့အပြင်သတင်းတော်2000ကျော်ကိုထိလက်ရောက်တိုက်ခိုက်ခံခဲ့ရတာတွေကိုကုလသမဂ္ဂကထောက်ပြပါတယ်။ပဋိပက္ခဖြစ်ပွားမှုတွေကသတင်းလွတ်လပ်မှုအပေါ်တက်ရောက်မှုတွေရှိနေတယ်လို့2014ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းကမိမောင်းထိုးပြထားပါတယ်။တချို့နိုင်ငံတွေမှာနိုင်ငံတော်လုံခြုံရေးအကြောင်းပြချက်နဲ့သတင်းထုတ်ပြန်ခွင့်သတင်းပြန်ကြားခွင့်တွေကိုကြဲကြဲပြန့်ပြန့်ဝင်ရောက်ဆွဲဖက်မှုတွေရှိနေတာကိုလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းကိုထုတ်ပြန်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ကပြောပါတယ်။ဒီကိစ္စတွေဟာကမ္ဘာတဝန်းမှာတိုးဖြစ်နေပြီးတော့ဒီမိုကရေစီနိုင်ငံလို့သတ်မှတ်ထားတဲ့နိုင်ငံတွေမှာတော့သတင်းလွတ်လပ်ခွင့်ပျောက်ကွယ်သွားမယ့်အန္တရာယ်ဖြစ်တယ်လို့ RSF ကပြောပါတယ်။မြန်မာနိုင်ငံမှာတော့လက်ရှိအခြေအနေရောက်ဖို့ဘလောက်စူးစမ်းခဲ့ရတယ်၊နောက်ထပ်ဘလောက်အထိစူးစမ်းသွားဖို့လိုသေးတယ်လဲဆိုတာကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြန်လည်သုံးသပ်ဖို့အကောင်းဆုံးဖြစ်တယ်လို့ American နိုင်ငံသားရေးဌာနပြည်သူ့တန်တမန်ရေးရာနဲ့ပြည်သူ့ရေးရာလက်ထောက်ဝန်ကြီး Richard Stengel ကပြောပါတယ်။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်ရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာ Mr. Stengel ရဲ့သတင်းစကားဗီဒီယိုကိုဖော်ပြထားတာပ
ါ In a democracy, the government is accountable to the people, but it is journalism that helps make governments truly accountable. A media that can write and report on government without fear of punishment is a check on government and a service to the people.
ဒီမိုကရေစီစနစ်မှာအစိုးရတွေကပြည်သူလူထုအပေါ်မှာတာဝန်ခံမှုရှိရပါတယ်။ဒီလိုပြည်သူရေးရာတွေကိုအစိုးရကတကယ်တာဝန်ယူဖြည့်ရှင်းပေးဖို့အတွက်အထောက်အကူပေးတာကသတင်းပညာပါ။အစိုးရရဲ့လုပ်ရက်တွေနဲ့ပတ်သက်လို့အရေးယူခံရမလားဆိုတဲ့စိုးရိမ်စိတ်ကင်းစွာနဲ့သတင်းမီဒီယာတွေဘက်ကသတင်းထုတ်ပြန်နိုင်တာဟာအစိုးရကိုစောင့်ကြည့်ထိန်းကွက်တာဖြစ်ပါတယ်။ဒါဟာပြည်သူအကျိုးကိုဆောင်ရွက်တာလည်းဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြည်သူ့တန်တမန်ရေးရာနဲ့ပြည်သူ့ရေးရာလက်ထောက်ဝန်ကြီး Richard Stengel ကပြောသွားတာပါ။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံကတတ်တိရှိတဲ့သတင်းတောက်တွေအားလုံးကိုကျေးဇူးတင်ပါတယ်လို့မြန်မာနိုင်ငံကိုလာရောက်သွားတဲ့ Mr. Stengel ကပြောပါရယ်။မြန်မာသတင်းလောကအတွက်ရှေ့ဆောင်လမ်းပြပေးခဲ့တဲ့အကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကိုလည်းဥညွတ်ပါတယ်လို့ရန်ကုန်အမေရိကန်တန်ယုံ Facebook စာမျက်နှာပေါ်ကသတင်းစကားဗီဒီယိုထဲမှာသူကပြောကြားသွားပါရှင်။